ယူကရိန်းနိုင်ငံကိုလာမယ့်12လအတွင်းမှာလက်နက်ကြီးကြီးတပ်တန်းပေးပို့မဲ့အစီအစဉ်ကိုအတည်ပြုနိုင်ဖို့အတွက် EU ခေါင်းဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာဆွေးနွေးနေကြပါတယ်။ EU နိုင်ငံတွေမှာလက်ရှိရှိနေပြီးသားခြေတွေနဲ့ EU နိုင်ငံတွေစုပေါင်းပြီးတော့နောက်ထပ်ခြေတွေထပ်မှရေးတောင်းဆိုထားတဲ့ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတဲ့အစီအစဉ်ကို EU နိုင်ငံသားရဲ့ဝင်ကြီးတွေနဲ့ကာကွယ်ရေးဝင်ကြီးတွေဒီသတင်းပတ်အစောပိုင်းကသဘောတူထားကြပါတယ်။အဲ့ဒီသဘောတူညီချက်အဆိုပြုချက်အတိုင်းလက်တွေ့ဖြစ်လာအောင်လို့EU ခေါင်းဆောင်တွေကိုတင်ပြมาဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးရာအကြီးအကဲ Joseph Borrell ကထိပ်သီးစည်းဝေးပွဲမတိုင်ခင်ဒီကနေ့မနေ့တုန်းကအခုလိုပြောကြားခဲ့ပါတယ
် This UCO I will have the chance and the honor to present to the leaders our proposal
Ukraine ကိုခဲယမ်းတွေပေးရေးအဆိုပြုချက်ကိုဥရောပခေါင်းဆောင်တွေကိုအခုထိပ်သီးစည်းဝေးပွဲမှာသူတင်ပြมาဖြစ်တဲ့အကြောင်းနဲ့12လအတွင်းမှာကြီးတသန်းယူရို2ဘီလီယံဘိုးပေးဖို့အစီအစဉ်ဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့ဒီလုံခြုံရေးရာအကြီးအကဲ Joseph Borrell ကပြောသွားတာပါရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းအနေနဲ့လက်နက်ခဲယမ်းလိုအပ်ချက်တွေရှိနေခြင်း COVID ကရောဂါကာကွယ်ဆေးကို EU နိုင်ငံတွေစုပေါင်းဝယ်ယူခဲ့တယ်လို့မျိုးလက်နက်တွေစုပေါင်းဝယ်ယူပေးဖို့အတွက်အစီအစဉ်ကို Estonia နိုင်ငံကအကြံပြုထားတာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာတော့သမ္မတ Volodymyr Zelensky ဟာနိုင်ငံတောင်ပိုင်းက Kherson ဒေသကိုဒီကနေ့သွားရောက်ပြီးတော့စစ်ကြောင်ပျက်စီးခဲ့သမျှကိုပြန်လည်တိဆောက်ပေးပါမယ်လို့ကတိပြုခဲ့ပါတယ်။မနေ့ကလည်းရုရှားတို့အကြီးအကျယ်ထိုးစစ်ဆင်နေတဲ့ Bakhmut မြို့နာကရှေ့တန်းစစ်မျက်နှာပြင်ကိုသွားရောက်ပြီးတော့ Ukraine တပ်ဖွဲ့ဝင်တွေကိုအားပေးခဲ့ပါတယ်ရှင်။